ဒီအမေရိကန်ဆန်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လင်းပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့ဒီ line စီစဉ်စာတင်ဆက်ပေးသွားမယ်။စနေနေ့စနေတိုင်းစီစဉ်မှုနားဆင်ကြရမှာဖြစ်ပါတယ်။ဒီဘက်မှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကန်ပစ္စည်းတွေအဆုံးသတ်နိုင်မှုဘလို့နည်းလမ်းတွေများရှိနိုင်မလဲဆိုတာကိုမြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးမောင်ဆိုးဒေါက်တာရေမျိုးသိန်းတို့နဲ့စနေညစနေတိုင်းစီစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ။ဒီနောက်မြန်မာဒီနေ့စနေကမှာတော့ဆက်စပ်နေတဲ့ချီချန်နေနေဖြစ်တဲ့ဒီနေ့စနေဘူးချေကြီးအရှင်ကောင်းနေတဲ့မြန်မာနိုင်ငံမှာငင်းငင်းလန်းစားဘလို့ရှာနိုင်မလဲဆိုတာဆွေးနွေးမှာပါပင်တိုင်းစနေကိုတိုင်းရင်းသားရေးရကိစ္စတွေပါဝင်မြန်မာရေးကျွမ်းကျင်သူတွေဖြစ်ကြတဲ့ဦးမောင်ဆိုးဒေါက်တာရေမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါရယ်ဟုတ်ကဲ့ပထမဆုံးတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့အခုလိုစမီးရေအရှင်ကောင်းနေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေမှာအေအေနဲ့တက်မလို့ကြားတိုက်ပွဲတွေပြင်းထန်နေတာရှိပါတယ် KI နဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်တာတွေရှိတယ်လို့ခုတော်တော်ကလည်း KNU နဲ့တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်ဆိုတော့အဓိကအခုလိုစစ်ဖြစ်နေရတဲ့လက်တလုံးအကြောင်းရင်းအနေနဲ့ဘာတွေများရှိနေလို့လဲဆရာမမောင်ဆိုအရင်ဆွေးနွေးပြပါခင်ဗျလက်တလုံးအ
ကြောင်းရင်းအနေနဲ့ပြောရရင်ဟောကျွန်တော်တို့ရခိုင်နဲ့ပလောဝပေါ့ဗျာချင်းပြည်နယ်ပလောဝမြို့မှာတိုက်ပွဲဖြစ်ပြဖြစ်ပွားနိုင်တဲ့ပတ်သက်လို့ကတော့အင်းအနေနဲ့လေသူတို့အနေနဲ့သူတို့ရဲ့ရခိုင်သူတို့ရေးနေပတ်သက်ဆိုလည်းငိုင်းတိုက်ပွဲမှာရမယ်ဆိုရင်စုတ်ကန်စားပြီးတော့လည်းငိုင်းတိုက်နေချေတပ်ဖက်ကလည်းတမရုံကလည်းဒီသူတို့အနေနဲ့1980လောက်ကနေပြီးတော့ချူအောင်နေမြေဖြစ်သတ်မှတ်ထားတဲ့ area မှာဘူးလိုလက်နက်ကင်ဖေးရှိတာကိုလက်မခံနိုင်နဲ့ဘက်ကနေတင်းဆန်တုံ့ပြန်တဲ့အချိန်မှာတိုက်ပွဲကတင်းဆန်ဖြစ်နေတာအဲ့တော့ဒါအဲ့ဒီပြဿနာကိုဖြေရှင်းနိုင်မှုမရတော့ဘူး။ဒါအပြင်ကျွန်တော်တို့ NC ထိုးထားတဲ့ RCSS KNU နဲ့တိုက်ပွဲဖြစ်နေတာလေဒီနောက်လက်မမထိုးရသေးတဲ့ PIA ပူကန်ပလောင်လုံးနဲ့ဒီလာစားမှာတိုက်ပွဲဖြစ်သွားနေတာကြီးကတော့ဒီနေမီပြဿနာနဲ့ပတ်သက်တဲ့ပြဿနာတွေမှာသရောတဲ့ပြဿနာဖြစ်နေတာဖြစ်သလိုကျွန်တော်တို့တက်နေရာချခိုင်းနဲ့အစီထိုးထားတဲ့ဖိတ်နဲ့ပတ်သက်ပြီးတက်နေရာချခိုင်းနဲ့ပတ်သက်ပြီးတော့မဖြစ်ရှင်းသေးတဲ့ကိစ္စတွေရှိတယ်။ကျွန်တော်တို့ KIA ကိုပူကန်ပလောင်လုံးနဲ့ပတ်သက်လာရင်တော့ PNL နဲ့ပတ်သက်လာရင်တော့ပလောင်မထိုးရသေးတဲ့ပြဿနာရှိပါတယ်ဒီတော့အရင်မရှိပဖြစ်ရှင်းပဲနဲ့တော့ကျွန်တော်တို့ကဒီတိုက်ပွဲတွေရပ်တန့်ဖို့ကတော့ဒီမှာမဟုတ်ပါဘူး
။ဟုတ်ကဲ့ဒေါက်တာရမျိုးသိအမြော်ခင်ဗျာလက်တလောတိုက်ပွဲတွေဖြစ်နေရတဲ့အကြောင်းရင်းတွေကဘာတွေရှိနေရလို့များနားလည်ထားတယ
်။အဲလက်တလောဖြစ်တဲ့တိုက်ပွဲတွေကတော့ကျွန်တော်မြင်ကတော့အခက်နဲ့တစ်ခါပေါ့လေဂျုံချီမှုနားလည်မှုနော်။ဥပမာဒီကျွန်တော်တို့ဒီအစိုးရတမတော်နဲ့ဒီတိုင်းသားတဲ့နိုင်ငံဖွဲ့စည်းရေးချားမှာနော်ယုံကြည်မှုနဲ့နားလည်မှုကိုအဲချက်ချက်ပြန့်ပြန့်တိဆောက်ထားနိုင်တာကိုမတွေ့ရပါဘူးခရီးတွေ့အကြောင်းမလို့နော်ဒီတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကျိုးပြတ်တဲ့အချိန်မှာနော်ဒီသနက်ကင်ထားတဲ့အဖွဲ့နှစ်ဖွဲ့ချာမှာအချိန်ကြီးပြစ်တာထက်တာကြီးတိုက်ပွဲတွေဆွပွဲတွေဆိုတော့ဖြစ်နိုင်တဲ့အခြေအနေမျိုးရှိပါတယ်အဲ့ဒီအခါကျတော့အဓိကကျွန်တော်တို့လက်ရှိအခြေအနေမှာအဓိကစိန်ခေါ်မှုဖြစ်နေတာကအစိုးရတမတော်နဲ့ဒီတိုင်းမှာလက်တကင်အဖွဲ့အစည်းတွေချာမှာနော်ယုံကြည်မှုကိုနော်ဟိုခိုင်ခိုင်မာမာတည်ဆောက်နိုင်ဖို့လူအန်နေတယ်လူအန်ကိုတုံ့တပါတယ်အဲ့ဒီလိုလူအန်မှုကြောင့်လည်းပဲလက်ရှိအချိန်မှာဟုတ်လားဒီ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းမှာလက်တကင်အဖွဲ့အစည်းအချို့နဲ့ရော NCA စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းမှာလက်တကင်အဖွဲ့အစည်းတွေနဲ့ရောတိုက်ပွဲတွေစစ်ပွဲတွေတိုက်ခတ်မှုတွေဟာတကယ်လို့လူဖြစ်လာတာလို့အဲ့လိုသုံးသပ်ပ
ါတယ်။တကယ်တော့မြောက်ပိုင်းမဟာမိတ်၃ဘက်ဖြစ်တဲ့ AA ရခိုင်လက်နက်ကင်တပ်ဖွဲ့ TNL တောင်ပလောင်တပ်ဖွဲ့ MND 9ကန်တပ်ဖွဲ့ကိုပေါင်းပြီးတစ်ဖက်သက်ပြည့်ရဲ့ကြီးညာချက်ကိုဩဂုတ်လကုန်တဲ့ဒီနောက်ထပ်3လတစ်တန်းတွုတ်လိုက်တယ်ဆိုပြီးဒီလက်စမ်းမှာပဲကြီးညာထားပါတယ်။တင်းတန်ငင်ကလည်းဒီ COVID ကာလမှာစစ်ပွဲတွေရပ်ထားကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုတုံ့ပြန်တဲ့အနေနဲ့ဆိုပြီးတပ်မတော်ဘက်ကလည်းတစ်ဖက်သက်ပြည့်ရဲ့ကြီးညာပါတယ်။တင်းတန်ငင်တို့ကလည်းအလားတူကြီးညာတာရှိခဲ့ဘူးပါတယ်။ဒါမှလည်းတိုက်ပွဲတွေကမရက်တဲ့အပြင်ပြင်းထန်တဲ့သာပြင်းထန်နေတာမျိုးလည်းတွေ့ရပါတယ်။ဆိုတော့ဒီပြည့်ရဲ့ကြီးညာချက်တွေကအပြောတသက်ပဲဖြစ်နေသလားဆရာဦးမောင်ဆိုး
။ကျွန်တော်မြင်လာတော့ဒီပြည့်ရဲ့ကြီးညာချက်တွေအရကျန်တော့ကျွန်တော်တို့ 18နှစ်ကုန်မှစတာလက်မှတ်မှစတာပြင်နာတာပေါ့နော်။အပြည့်အဲ့နောက်ပိုင်းမှာတော့မြောက်ပိုင်းသုံးဘွဲ့ရတယ်ပြန်လာပြင်နာလိုက်ရှိတာ။ဒါမဲ့ဒီအပြည့်ကပြင်နာချက်အားလုံးဒီဖက်ဖက်ပြင်နာတာလေးစစ်စစ်ဆွေးချက်ပြီးဖြစ်တဲ့။တကယ်လို့ဘက်ကလည်းအပြည့်ပြင်နာတယ်ဆိုရင်မဲ့သူ့ရဲ့အကျိုးစီးပွားရေးကိစ္စနဲ့မလိုက်နိုင်တော့သူ့အနေနဲ့ကတော့မတော်တဲ့ဒီလိုလောအောင်လဲဆိုတော့ပါတယ်လို့နောက်ပိုင်းသုံးဘွဲ့ဘက်ကလည်းပဲသူတို့အနေနဲ့ပြည့်ရညာထားရင်လည်းသူတို့ကိုဆက်စီရေလုပ်လာရင်ကျန်တဲ့တုံ့ပြန်မှာကိုပြင်ညာထားတယ်ဆိုတော့ဒီအပြည့်ရညာချက်တွေအားလုံးမှာဖြစ်ချက်တွေပါတာဒါပြင်ဒီအပြည့်ရညာချက်တွေရဲ့အဓိကအားနည်းချက်ကတော့တစ်ဖက်ဖက်ပြင်ညာတဲ့အပြည့်ရညာချက်တွေဆိုတော့ဆိုတော့နှစ်ဖက်တွေ့ဆိုသဘောတူညီပြီးတော့ပြည့်ရညာတာရှိရောအပြည့်ရတဲ့ဆိုလို့ရှိရင်ဆိုတော့တကယ်တမ်းကတော့နှစ်ဖက်သဘောတူပြီးတော့ဒီတစ်ဖက်ကြီးလည်းနှစ်ဖက်တစ်ဖက်လည်းမထိခိုက်နိုင်အောင်တပ်မြာချာချာကြီးနဲ့ပတ်သက်လို့ဒီတပ်တွေထိတဲ့မထိတွေ့နိုင်အောင်ဆွေးနွေးဖြေရှင်းပြီးမှကျင်ညာအကောင်းဆုံးပါလက်ရှိမှာတော့2018ကစတဲ့ဖက်သက်ပြည့်ပြည့်ကျင်ညာရေဘဝမှာစိတ်တော့အလုံးဖြစ်ပါဦးဟိုကျွန်တော်တို့တကယ်တမ်းအပြည့်ကျင်ညာခြင်းနဲ့တော့နှစ်ဖက်တွေ့ဆုံဆွေးနွေးပြီးတော့နှစ်ဖက်သဘောတူပြည့်ကျင်ညာမှသာကဲအလုံးပြမယ်လို့ထင်ပါ
ဟုတ်ကဲ့ဒေါက်တာရံမျိုးသိအမြင်ရောခင်ဗျအပြည့်အကျဉ်းရဲ့ချက်တွေကအပြောသက်မဟုတ်ပဲအနစ်သာရရှိရှိလက်တွေ့ဖြစ်လာဖို့ဆိုရင်ဘာတွေများလုပ်ဖို့လိုမလဲ
ကျွန်တော်အမြင်ကတော့တကယ်တမ်းကငွေကျွန်တော်တို့နိုင်ငံမှာတနိုင်ငံလုံးကိုရွှမ်းချုံနေတော့အပြည့်ခက်ရစေးချက်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအပြည့်ခက်ရစေးချက်ဖို့ဆိုတာနော်အစိုးရတက်မလို့နေတိုင်းသားလက်နက်ကန်အဖွဲ့အစည်းတွေချားမှာဂျူဂျီမှုတိဆောင်ရေးဟာအင်တာမအကြီးကြီးနေနေမြင်ပါတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိတယ်တစ်ဖက်နဲ့တစ်ဖက်နားလည်မှုရှိတယ်တော့တစ်ဖက်နဲ့တစ်ဖက်အဲ့အမှားတိုင်းပူးပေါင်းဆောင်ရွက်မှုရှိပြီးတော့ဒီအပြစ်ခံရစေးရလည်းတကယ်အလုံးဖြစ်မှာဖြစ်ပါတယ်တော့အပြစ်ခံရစေးရဟာတော့တနိုင်ငံလုံးကိုချွန်းချုံနိုင်မှသာဒီအပြစ်အလုံးဖြစ်မယ်လို့ညင်ပါတယ်အဲ့တော့ဒီအပြစ်ခံရစေးရဥမာနေနေတစ်ခုဒေသတစ်ခုကိုခြံလက်ထားမယ်အဖွဲ့အစည်းတစ်ခုကိုခြံလက်ထားမယ်ဆိုရင်အဲ့ဒီပြစ်ခတ်ရစေးကတကယ်ဖြစ်အောင်လုပ်ဖြစ်တဲ့ပြစ်ခတ်ရစေးမဖြစ်နိုင်ဘူးကျွန်တော်ကတော့မြင်ပါတယ်
။ဟုတ်ကဲ့ပါတက်မလို့ဘက်ကတော့အပြည့်အကျညာပြီးညီချင်းဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုပြီးပြောပါတယ်။ဒါပေမဲ့လည်းဆွေးနွေးမှုတွေဖြစ်လာတာမျိုးလည်းမတွေ့ပါဘူး။အထူးသဖြင့်ကတော့ဒီစီးရေးတင်းမာနေတဲ့မြောက်ပိုင်းဖွဲ့ရင်းနဲ့စူဝါကြာပြည့်ရနေဒီဇင်မာလာတုန်းကတရုတ်နိုင်ငံမှာတွေ့ပြီးခဲ့ရထပ်မတွေ့ပြီးကြာတော့တာပါ။ဆိုတော့ဟိုကိုဗစ်ကာလဖြစ်နေရလဲပါတာပေါ့လေ။ဆိုတော့နောက်ထပ်တွေ့ပြီးမဲ့လာလာရောဘယ်လောက်များမြင်နေလဲဆရာဦးမော်ဆို
။ဘလို့ကတော့ပြုဆောင်ဆွေးနွေးနဲ့ပတ်သက်ပြီးတော့လာလာနေပါနေပါလေ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2019ခုနှစ်ကဒီအတိတ်ကဒီဂျာယုံဝင်ဆက်ဆက်ပြီးတဲ့တရုတ်အနေနဲ့လည်းပဲသူတိုင်းရှိပါသည်ကိုဗစ်ကျန်းမာကရဲ့ CY ရဲ့အကြတဲ့စစ်တာတွေပြည်ရှင်းနေတဲ့ဒီမှာဥစိတ်ပြီးတော့ဝါပြီးနေနေမှာဝင်ရောက်ပေါင်းနေတာမတွေ့ရပါဘူး။အဲ့တော့ကျွန်တော်တို့2019ခုနှစ်တနေ့လုံးဖြစ်ပြီး2018ရင်းညီလာကမှာမြောင်းမဲဖွဲ့တက်တာဖြစ်ဖြစ်စေပြုတ်ခဲ့ခံနေကျင်းနေဆောင်ကအရေးပါတယ်ဆိုတော့ကျွန်တော်သူ့ရဲ့ပြပါအဲ့တော့အခု2020မှာကတော့နှစ်ဖက်စလုံးကတော့တွေ့မယ်ဆွေးနွေးမယ်ပြောပြီးမယ်တဲ့စစ်သက်ညီနေမှုပြေးမယ်သူကျောင်းဝဆောင်ပြေးမယ်သူကြောက်တယ်အဲ့တော့တစ်ဖက်ကလည်းကရန်ကုန်မှာဆွေးနွေးမယ်ကျင်းနားမှာဆွေးနွေးမယ်ပြောဒီနေ့လျော်ဆွေးနွေးမယ်ပြောပြီးမယ်သူတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိတဲ့အခါမှာဒီညာယူလာရောက်ဖို့ဆိုတာလည်းဖြစ်နိုင်တယ်အဲ့တော့လုံးလုံးစင်မှာအဖက်နဲ့တစ်ဖက်တကယ်တမ်းမြတ်သာရှိရဲ့ဆွေးနွေးပွဲဖြစ်ဖို့ဆိုလို့ရှိရင်ကြားရရယုံကြည်စိတ်ချရတဲ့ဒီရဲ့ဆွေးနွေးပွဲကိုလိုရတယ်ဒီတိုင်းဆိုလို့ရှိရင်အခုဆိုလို့ရှိရင်တော့တစ်ဖက်ဖက်ကနေပြီးတော့ဟိုဥပမာဆွေးနွေးတက်မလို့ပဲကပဲဖြစ်ဖြစ်ဒါလာဆွေးနွေးပါလို့ပြောတိုင်းကျွန်တော်တို့မြောက်ပိုင်းအဖွဲ့ကြီးကဆွေးနွေးကိုခပ်ပါလိမ့်မယ်အခုတင်အေးလို့တက်ဖက်အဖွဲ့အဖြစ်ပြညာခံတဲ့အဖွဲ့မျိုးဆိုတော့သူတို့လိုမျိုးကိုဆွေးနွေးနေမယ်
ဟုတ်ကဲ့ဒေါက်တာရံမျိုးသိအမြင်ရောခင်ဗျာဆရာဦးမောင်ဆိုတော့ကျောင်းဝင်ဆစ်ဆက်တဲ့ခန်းကဏ္ဍကအရေးပါတာကိုလည်းထောက်ပြသွားပါတယ်ဆိုတော့ဆွေးနွေးမှုတွေထားမြောက်ဖို့ကျားလူရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့ဘယ်လောက်များအရေးကြီးတယ်လို့ယူဆလဲခင်ဗျာ
ကျောင်းဝင်ဆစ်ဆက်ညီနိုင်ရေးတဲ့ခန်းကဏ္ဍဟာဒီနေ့လိုတိုင်းစမှာကျွန်တော်အမြင်ကတော့အရေးကြီးတယ်လို့မြင်ပါတယ်အဲ့တော့အဲ့ဒီလိုကျောင်းဝင်ဆစ်ဆက်ညီနိုင်ပြီးတဲ့သူကလည်းပဲနော်ကျွန်တော်တို့နိုင်ငံတွေကပုံကူပဲချက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဆိုလိုချင်တဲ့ဘောကကျွန်တော်တို့ဟာဟလာတရုတ်နိုင်ငံကကိုယ်စားလှယ်ကိုပဲဖြစ်ဖြစ်အခြားနိုင်ငံတွေကကိုယ်စားလှယ်ကိုပဲဖြစ်ဖြစ်ဈာဝင်ညှိနှိုင်းဈာဝင်ဆက်ဆက်ညှိနှိုင်းဖို့အဆုံပြုတာကဲ ကျွန်တော်မြင်အားဖြင့်တော့ဥပမာရခိုင်ပြည်နယ်မှာဒီတမတော်နဲ့အေအေချားမှာစည်ရေးပြိပခါကြီးမြင့်တက်နေတဲ့အချိန်မျိုးမျိုးကိုအញ្ញံဆုံးအရှိန်ဟုန်ရှော့ချပြီးတော့ရခိုင်ပြည်နယ်မှာကျွန်တော်တို့ဟိုစိုက်ပွဲတွေစစ်ပွဲတွေရပ်သွားဖို့အတွက်ကိုဟုတ်လားဒီတမတော်ဘက်ကဟောဒီအေအေဘက်မှာဟိုကျောင်းနိုင်ရှုံနိုင်နဲ့နော်ဂျုံဂျုံကြည်ကြည်နဲ့အလုံးလုံးနိုင်နဲ့နော်ပုံပုံမျိုးတွေကိုရွေးချယ်ပြီးတော့ဒါစိတ်ကကြည်နိုင်ရေးအဖွဲ့အနေနဲ့ဖွဲ့စည်းပြီးတော့ဆောင်ရွက်နိုင်တယ်ဆိုရင်လက်ရှိဖြစ်နေတဲ့ဟိုရှင်းတုံးနောက်ဆုံးအဲ့ဒီတက်ပို့တဲ့ပေါ့လေတဖြည်းဖြည်းဆိုးလာနေတဲ့အခြေအနေတွေကိုအထိသိမ့်နိုင်မှုအတွက်လမ်းကပေါ်နိုင်နေတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယဉ်နေ
ဟုတ်ကဲ့ပါအခုဆိုရင်27ရာစုပြင်လို့ညီလာကလည်းမှန်မှန်ချင်းပါနိုင်တဲ့အခြေအနေမှာမရှိပါဘူးအခုကိုဗစ်ကာလနဲ့ကြိုးရတာပိုဆိုးသွားတာပေါ့လေဆိုတော့အခုအချင်းယုံချင်းပါမယ်ဆိုပြီးတော့ပြောနေပါတယ်ဆိုတော့ဒီညီလာကန်ကနေရောညီချင်းအတွက်ဘလောက်များမျှော်လင့်နိုင်စရာရှိမလဲဆရာဦးမောင်ဆို
ကျွန်တော်တို့ဒီညီလာကန်လူငန်းတွေနဲ့ပတ်သက်လို့ဆိုတော့ဒီကိုဗစ်ဆိုရင်ဒီရှင်းနေတာဆိုတော့ဇူလိုင်လထဲမှာလုပ်ဖို့စူးစမ်းနေတယ်လို့ပြောပါတယ်ဆိုလိုတာကတော့ဒီဇူလိုင်လထဲမှာလုပ်ဖို့စူးစမ်းအူလုံးဝကြိုးစားနေပါတယ်တွေ့ရှိနေကြမှာကျွန်တော်တွေ့ရတာကတော့ကျွန်တော်တို့ဒီ2020မှာအစိုးရအပြောင်းလဲလဲရှိနေတုံတောင်းတော့ခေါင်းဆောင်မှလည်းအပြောင်းလဲလဲရှိတဲ့အချိန်မှာလက်ရှိအစိုးရနဲ့ကျွန်တော်တို့ EU တွေကို MT ထွက်လိုက် EU ကူညီကြမှာသဘောတူညီချက်တစ်ချက်ဆိုလိုတာဒီသဘောတူညီချက်ဒီတောင်းအစိုးရလက်ထက်မှာဆက်လက်တည်ဆောင်သွားနိုင်တဲ့သဘောတူညီချက်တွေကိုပဲတတ်ထားပါတယ်ဆိုတော့တကယ်တမ်းမြင့်မြင့်မားမားမူတန်းသားနေနဲ့ဟိုအပေးယူလုပ်တဲ့ဒီဖယ်ရိုနဲ့ပတ်သက်တာကိုယ်ဟုတ်ချွေးနဲ့ပတ်သက်တာကိုယ်ကြံမဲ့နဲ့ပတ်သက်တာဒီတော့ပါဖို့မရတော့ဒါမဲ့ဂျာလည်းဆက်ဆဲနေမယ်ဆက်ဆဲနေမယ်ဆင်းနေစီပါကဟိုလောလောဆယ်မှာကွာဒီဂျွန်လာလည်းရောက်နေပြီမဲ့တန်းသားတွေကဟော့တူလက်ဆိုတာလည်းသတိပေါ့တစ်ခါကပြောမယ်ဆိုရင်တော့ဒီအစိုးရဘက်ကတော့ဒီကာလမှာဒီဆိုရတဲ့ညီလာခံလုပ်ပြီးတော့ဒီ energy ဆိုရလက်ထက်မှာဒီလိုသဘောတူချက်တွေရခဲ့ရဲဆိုတာလူလူချပြတဲ့တစ်ချက်ပါတယ်။အော်ပေါ့ဆိုပါတီလိုလည်းဆိုရေကောက်ပွဲတွေမြည်ပြီ။ဒါမျိုးကျွန်တော်တို့ဒီခံအမျိုးဆိုရလက်ထက်မှာလည်းတုံးပါတယ်။ကျွန်တော်တို့ဒီအော်တိုဘာ15ရက်မှာဒီ NC လက်မှတ်ထိုးပြီးတော့ညီငယ်ကြီးရလက်တွေရတယ်ဆိုတာကိုကြားခဲ့တာ။ဆိုတော့ကျွန်တော်တို့အားလားအစိုးရအနေနဲ့သူတို့ကာလမှာဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့ရုပ်တော်ပွဲကြီးရဲ့မှာချက်ကြတော့ရှိပါတယ်။ဒါပေမဲ့လုံးလုံးဆယ်မှာဒီသုဒ္ဓကျင်ညီလာခံကျင်းပဖို့အတွက်တကယ်တော့အကန့်အသတ်အများကြီးရှိတယ်စ။အောက်ဆိုသုဒ္ဓကျင်ညီလာခံကျင်းပဖို့တိုင်းလာရေးတင်ပြထားတဲ့ဒီမျိုးသောတဲ့နိုင်ငံရေးဆွေးနွေးပွဲပေါ့ RCSS ဆိုလို့ AMB လို့လုံးမဟာတို့ကဒီလိုအချိန်မှာလုံးမလို့မလုံးနိုင်ဘူး။နောက်ပြီးတော့တကယ်တမ်းအစိုးရပြောင်းလဲ၊တမတော်ပြောင်းလဲကြောင်းဒီရာဝစက်ကြေးလုံးမယ်ဆိုရင်လည်းဒီကာလပဲပိုသင့်တော်တာပဲကျွန်တော်မြင်တော့2021 January February March လာမှာဒီပြုံညာလုပ်တာအကောင်းဆုံးပြင်မယ်လို့ထင်ပါတယ်အခုလို့ဆိုရေတော့ပွဲဒီနိုမာသုံးဒီစမလုတ်ခဲ့ရင်တော့မှလက်ရှိအစိုးရသက်တမ်းဒီ Master ကိုပြီးတော့မှတက်တက်ကြွကြောက်အဲ့ကာလမှာလို့ရင်တော့မှပိုတော့ကောင်းမယ်ထင်ပါတယ်ဘာဖြစ်လို့လဲဆိုအဲ့ကာလဆိုအစိုးရပြောင်းလဲနေပတ်သက်လို့ပဲပြစ်ကမ်းကောင်းဆောင်ပြောင်းလဲနေပြစ်ပိုးမြင်လာတဲ့အချိန်မှာဘယ်လိုသဘောတူညီချက်တွေယူမယ်ဆိုတာနှစ်ဖက်ကပိုးပြီးတော့စဉ်းစားပြီးတော့ချိန်ညီနိုင်တယ
်ဟုတ်ကဲ့ကိုရမျိုးသိမ့်မြင်ရောဆွေးနွေးပြပါဦးခင်ဗျာ
ဒီကျွန်တော်မြင်တော့နော်နှစ်ဖက်ချမ်းမှာနော်ဟိုကွန်မစ်တန့်ပေါ့ဗျာနော်ကျွန်တော်တို့ဟိုစိတ်ပိုင်းခြားမှုနဲ့စိတ်ဆန္ဒပြင်းပြမှုနှစ်ဖက်စလုံးမှာနော်ဒီနေ့မှမရှိဘူးလူအပ်တယ်လို့မြင်ပါတယ်။ဒါအဲ့ဒါဆိုလို့ရှိရင်တော့ပြေဆုံးမှုဟာမနေ့ကနေ့ဖြစ်နိုင်ပါတယ်။နော်ဒီအပိုင်းတွေနဲ့ဖြစ်ပေါ်နိုင်တဲ့အနေအထားမျိုးရှိပါတယ်။ဒါနဲ့အစိုးရတမတော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းရေးချာမှာတန်တရားတွေနောက်ပြီးတော့ဟိုအပြန်အလှန်ဖြစ်တင်မှုတွေဆွဆွဲမှုတွေဒီလိုအခြေအနေတွေလွှမ်းခြုံနေမယ်ဆိုရင်တော့နှစ်ဖက်ချားမှာနော်ဟိုအပြည့်အခက်ရပ်ဖို့အတွက်ပြေဆုံးဆွေးနွေးဖို့တော့မှခက်ခဲပါလိမ့်မယ်။အဲ့ဒီလိုအပြစ်ထက်ရဆဲမှုတော့တွေးဆုံဆွေးနွေးမှုမဖြစ်နိုင်သေးဘူးဆိုရင်နိုင်ငံရေးအရအဲ့ဒါအပြစ်ရှာဖို့အတွက်တွေးဆုံဆွေးနွေးတာမျိုးကပို့ပြီးတော့အလံဝေးသွားနိုင်တယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့နော်သူတို့ကအစိုးရနဲ့စမ်းတော်အနေနဲ့နော်ဟိုဘယ်လိုအခြေအနေမှာပဲဖြစ်ဖြစ်ဘယ်လိုအခက်အခဲတွေပဲရှိရှိအတိုင်းအတာနဲ့ကိုင်အဖွဲ့အစည်းအားလုံးနဲ့ ကိုမလေးလေးလက်နာဆုံးပြီးပြည့်စုံဆွေးနွေးနိုင်ဖို့ကိုနော်ဟိုဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါလေ။ဒါတစ်ခါကခုနပြောတဲ့ဟိုစည်ရေးရအဖြစ်တည်မှုတွေနော်စည်ရေးရအတုံးတတ်မှုတွေနောက်ပြီးတော့စည်ရေးရဟိုအပြန်အလှန်ယုံကြည်မှုချစိမ့်နေတာတွေကိုအများဆုံးကုစားနိုင်ဖို့ဆိုရင်ကျွန်တော်အမြင်အားဖြင့်တော့အနောက်ဘက်အကြမ်းမှာဥပ္ပလေးလေးပြည့်စုံဆွေးနွေးနိုင်ဖို့ကအရေးကြီးတယ်လို့မြင်ပါလေ။အဲ့လိုတွေးဆုံဆွေးနွေးမှုတွေကအစပိုင်းမှာအခက်ခဲနိုင်တယ်အပြင်းပြင်းနိုင်တယ်ကြမ်းတမ်းနိုင်တယ်သို့တော်လည်းပဲတွေးဆုံဆွေးနွေးမှုတွေပို့ပြီးတော့ကျေကျန်လာတာနဲ့အမျှပို့ပြီးဟိုဇက်တိုက်ဖြစ်ပေါ်လာတာနဲ့အမျှနှစ်ဖက်အကြမ်းမှာယုံကြည်မှုနဲ့နားလည်မှုပါလေမြင့်တက်လာလိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အလက်ရှိဒီကိုဗစ်ကာလမှာဆိုရင်ဟဲ့လားကျွန်တော်တို့ဒီနည်းပညာကိုသုံးပြီးတော့ online ကနေတစ်ဆင့်တွေးဆုံဆွေးနွေးမှုတွေကိုအခြေခြေတက်နေပုံနိုင်တယ်နော်ဒီအစိုးရနဲ့တက်မတော်ဘက်ကလည်းတကယ်ဟိုအဆုံးချပြေးနိုင်တဲ့ပုံကိုယ်ကြီးကိုယ်တိုင်ကဥဆောင်ပြီးတော့တွဲဆုံဆွေးနွေးမှုတွေကိုလုပ်နိုင်တယ်နောက်တိုင်းတိုင်းနဲ့နိုင်ငံဖွဲ့စည်းတွေဘက်ကလည်းတကယ်အဆုံးချပြေးနိုင်တဲ့ပုံကိုယ်ကြီးဥဆောင်ပြီးတော့တွဲဆုံဆွေးနွေးမှုတွေကိုလုပ်တာနိုင်တယ်ဆိုရင်အကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနော်ဟိုတိကျမြင်သာတဲ့တိုးတက်မှုတွေဆုံးဆုံးကန်ကန်တွေ့လာရနိုင်တယ်လို့အဲ့လိုသုံးသပ်တယ်
ဟုတ်ကဲ့ပါဒီနေ့ကရွေးကောက်ပွဲနှစ်လည်းဖြစ်နေပါတယ်ရွေးကောက်ပွဲကနေတစုံတရာအပြောင်းလဲတွေလည်းဖြစ်လာနိုင်ပါတယ်ဆိုတော့ဒီလိုတက်တွင်းအပြောင်းလဲတွေလိုမျိုးရွေးကောက်ပွဲလုံးအပြောင်းလဲတွေကတော့ငင်းကြိုင်းလုံလဲစင်မှာတစုံတရာလက်ခက်လာမျိုးရောရှိလာနိုင်လားဆရာဦးမောင်စု
ရွေးကောက်ပွဲအလွန်နဲ့ပတ်သက်လာလို့ရှိနောက်တက်လာမယ်ဆိုတော့ဒီ NLD ဆိုတာဖြစ်ကောင်းဖြစ်မယ်သို့မဟုတ်လည်းတခြားတစ်ခုဖြစ်ကောင်းဖြစ်မယ်ပေါ့နော်ဒါလို့ NLD ဆိုတာဖြစ်မယ်ဆိုရင်လည်းပဲလူပြောင်းလဲတော့ရှိမှာဖြစ်တယ်သူရောက်နေရှိနေတော့ရှိရင်လည်းပဲတော့ကံကြုံပြောင်းလဲမယ်။သို့မဟုတ်ကျွန်တော်တို့2015မှာကျုံလို့ပြည်ထောင်စုအနေနဲ့ဆိုအပြောင်းလို့အနေနဲ့ဆိုအနေနဲ့ပြီးတော့ဖြတ်ပုံစံမျိုးပြောင်းနေရင်လည်းပဲ policy ပြောင်းလဲတော့ရှိပါမယ်။အဲ့တော့ကျွန်တော်တို့ကငင်းလူကန်းစင်းနဲ့ပတ်သက်လာရင်တင်းရတစ်ခုကတော့ငင်းလူကန်းစင်းကိုဆက်မလုပ်ဘူးလို့တော့နောက်လာမဲ့ဘလို့ပုံစံမျိုးနဲ့အစိုးရပြည်ပြောင်းရတော့မဟုတ်ပါဘူး။ငင်းလူကန်းဆက်လုပ်မယ်လို့တော့ပြောကြမှာသောသောဆက်လုံမဲ့ပုံစံတွေကတော့အခုပုံစံနဲ့တူကောင်းမှတူပါလိမ့်မယ်အဲ့ဒါကိုတော့အလုံးစစ်သားကိုသွားမယ်လို့ခင်ဗျာ
ဟုတ်ကဲ့အနည်းဆုံးတော့ချင်းခက်ပုံပြောင်းလဲပြီးမြင်ရနိုင်တာပေါ့လေဆိုတော့ဒေါက်တာရဲ့မျိုးသိမ့်မြင်ရောခင်ဗျာရွေးကောက်ပွဲလုံးငင်းငင်းလန်းလာတွေရောဘယ်လိုများခံမှန်းမိသလဲ
အဲကျွန်တော်အမြင်ကတော့ရွေးကောက်ပွဲရဲ့ရလတ်ပုံလေရွေးကောက်ပွဲရဲ့ရလတ်ပုံမှာမူတည်ပြီးတော့အတိုင်းအတာတစ်ခုရှိတော့အကြောင်းလေးဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်ဒါတော့လည်းပိတ်ပြီးတော့ကြီးမားတဲ့အကြောင်းလေးဖြစ်လာမလားဆိုတာတော့မပြောဖို့ခက်တယ်။အဲတော့လက်ရှိအခြေအနေမှာဟလာလက်ရှိအာရယအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပဲနော်အစိုးရဖွဲ့နိုင်တဲ့အလားအလာကတော့ညာနေရယ်။အဲ့ဒီအတွက်ကြောင့်မလို့နော်လက်ရှိအာရယအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့ဟလာနောက်ပြီးတော့အဲ့ဒီပါတီရဲ့ခေါင်းဆောင်တွေအနေနဲ့နော်ရုံးနေတဲ့ငါးနှစ်မိဘကာလမှာပေါ်ဆောင်ခဲ့တဲ့ရင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ကြံပြီးသုံးသပ်ဖို့လိုအပ်တယ်လို့ပြောတယ်။အဲဒီလိုသုံးသပ်ပြီးတော့အခုကြားကာလမှာနော်စနီးကြနော်စမ်းစစ်သုံးသပ်မှုတွေလိမ့်လာမှုတွေနဲ့ပြင်ဆင်မှုတွေနော်စီမံချက်ချမှုတွေကိုလှုပ်ရှားဖို့လိုအပ်တယ်လို့ညင်းတယ်။အဲဒီလိုလှုပ်ရှားမယ်ဆိုရင်နော်အဲဒီလိုလည်းလှုပ်ရှားမယ်တစ်ခါကလည်း2020ရွေးကောက်ပွဲမှာတော့လက်ရှိအနိုင်ရပါတီကလည်းပြန်ပြီးအနိုင်ရမယ်အစိုးရဖွဲ့နိုင်မယ်ဆိုရင်အစိုးရဖွဲ့ပြီးပြီးချင်းမှာနော်ဒီငွေကြေးလုပ်ငန်းစဉ်ကိုအရှိန်ဟုန်နဲ့ပေါ်ဆောင်နိုင်ဖို့အလားအလာရှိနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲ့ဒီလိုအလားအလာမျိုးဖြစ်လာဖို့အတွက်ကိုလက်ရှိအခြေအနေမှာနော်စနစ်တကျကျကျပြတ်ပြတ်နဲ့ပြင်ဆင်ဆောင်ရွက်နိုင်ဖို့ကအရေးကြီးတယ်လို့မြင်တယ်နောက်တစ်ချက်ကတော့ဒါမဲ့ရေကောက်ပွဲမှာနော်2015ရွေးကောက်ပွဲတဲ့နော်တိုင်းသားပါတီတွေအနေနဲ့ပြည်내ဒီမှာပို့ပြီးတော့အနိုင်ရလာတယ်အဲ့ဒီအတွက်ကြောင့်မလို့2020အလွန်နော်ရင်းရင်းရေးလုပ်ငန်းစဉ်မှာနော်တိုင်းသားပါတီတွေရဲ့အတန်နော်တိုင်းသားပါတီတွေရဲ့ဆန္ဒနော်တိုင်းသားပါတီတွေရဲ့သဘောထားဟာပို့ပြီးတော့ခြေတိုင်းရောက်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်တိုင်းသားပါတီတွေအနေနဲ့လည်းအဲ့ဒီလိုတော့ပုံပြီးတော့ကြီးမားတဲ့အနိုင်ရမှုမျိုးကိုရအောင်ဆောင်ရွက်နေတယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်ပြင်ဆင်ဆောင်ရွက်နေတယ်လို့မြင်တယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုနေရာပုံရလာမယ်ဆိုရင် နော်ဟိုတိုင်းသားပါတီတွေအခိုင်အနာပို့ပြီးကြီးမားလာမယ်ဆိုရင်အနေအကြီးလုပ်ငန်းတွေပေါ်မှာကောင်းဖို့နဲ့စက်ရောက်မှုပို့ပြီးတော့အလုပ်ဖြစ်နိုင်တဲ့စက်ရောက်မှုမျိုးတွေရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်
ဟုတ်ကဲ့နောက်ဆုံးအနေနဲ့သုံးသပ်စီရင်တာကတော့ငင်းငယ်လမ်းစာပေါ်လာဖို့ဆိုရင်အနေဆုံးအဆင့်ဘာတွေလုပ်ဖို့များလိုမလဲလက်တွေ့လုပ်မယ်ဆိုရင်ဖြစ်လဲဖြစ်နေတာဖြစ်လဲဖြစ်တဲ့နည်းလမ်းတွေဘာတွေများရှိလဲဆရာဦးမော်ဆို
အခြေခံတော့ငင်းငယ်လေးနဲ့ပတ်သက်လာရင်တွေ့ရင်ကျွန်တော်တို့အခုငင်းငယ်ပြဿနာဆိုတာတိုင်းလားလမ်းနဲ့တိုင်းနေတဲ့တိုက်နေတဲ့ပြဿနာကိုပြောတာဖြစ်ပါတယ်အဲ့တော့တိုင်းလားပြဿနာကိုဖြေရှင်းရမယ့်ပြဿနာဖြစ်အော်တိုင်းကကျွန်တော်တို့ဘဝကြီးမှာတိုင်းကပြည်နဲ့ခုနှစ်ပြည်နဲ့ရှိတယ်ခုနှစ်ပြည်နဲ့လုံးမှာတိုင်းကအဖွဲ့အစည်းတွေကိုလက်နက်ကင်တိုက်နေတာကျွန်တော်ဘဝကြီးရဲ့ကြက်ကြက်ပါအဲ့တော့ကျွန်တော်တို့ကတိုင်းကပြည်ပနာကိုဖြည့်ရှင်းမှလာလေဒီကျွန်တော်တို့ဒီခွေပြည်ပနာကိုဖြည့်ရှင်းတယ်အဲ့တော့ကျွန်တော်တို့က50ခွန်မှာပြည်လုံးစားရေးချုပ်ပြီးကြီအောင်စုလို့ပြောခဲ့တော့လည်းပဲဒီနေ့ဒီကြီအောင်စုဟုတ်လားမဟုတ်လားစတဲ့ပုံတကယ်လား50ဒုလေရဗိပဿနာပလာဆိုရလက်ထက်ကနေ1962ခုတက်ကတည်းပဲပဿနာပလာအုပ်စုအုပ်ထုတ်တဲ့သူကနောက်ပိုင်းမှာဝန်ခံခဲ့တယ်။ဘာဝန်ခံခဲ့လဲဆိုတော့ပြည်အောင်စုလိုကြွကြော်ပြီးမယ်။ဘိုးဘွားချုပ်ကန်ထားတဲ့ပြည်အောင်စနစ်ပဲဖြစ်ခဲ့ပါတယ်သူတို့ကခံခဲ့ပါ။အဲ့တော့သူတို့ပြောင်းလဲမလို့လုပ်ဖို့ကြိုးစားမှမအောင်မြင်ခဲ့ဘူး။62မှာတမရော်အာနာရယူခဲ့တယ်အာနာသိမ်းခဲ့တယ်။တမရော်အာနာသိမ်းခဲ့တဲ့အချိန်ကနေဆိုတော့2030ပေါ့ဒီယူရိုပဲကလာပြီးနင်းငမ်းတဲ့ပေါ်ဝင်ကြံတယ်ဒါတော့ရှင်းတယ်အာနာမြေစက်ဆိုတော့ဘဝချုပ်ဝင်ထားတဲ့စက်ဆိုတော့ဒီကနေ့အနည်းခွန်50မှာဘဝချုပ်ဝင်ထားတဲ့စက်ကြီးစုခဲ့အဲ့တော့2010ကနေစပြီးတော့ကျွန်တော် 2008 အချိန်ကဥပဒေနဲ့တက်လာတဲ့အစိုးရဒီလေးပဲဒီ2008အချိန်ကဥပဒေမှာဖေရယ်မူရီပါစီဆိုတော့ညာလဲပဲဒီနေ့ဒီပြည်နယ်ရဲ့ကိုယ်အင်ပြတ်သန်းငွေကိုယ်အင်အုပ်ချုပ်ခွင့်အဲဒီသူရဲ့တရားစားရတဲ့ပတ်သက်လို့ပြပြသူရဲ့ QR လုံးကနေပတ်သက်လို့ဒီကိုယ်ပိုင်စီမံခွင့်နဲ့ပတ်သက်လာကျွန်တော်ဘာမှမရှိဘူးကျွန်တော်ရှင်းတယ်အဲ့တော့တိုင်းမပြည်နယ်ရဲ့အခွင့်အရေးကိုကျွန်တော်တို့တက်နိုင်လို့ဖြည့်ရှင်းပေးနိုင်မှာအများဆုံးဖြည့်ရှင်းပေးနိုင်မှာကဒီတိုင်းမလက်နက်ငယ်ပြဿနာဒီနေ့ကျတော့ဖြည့်ရှင်းနိုင်ရင
်ဟုတ်ကဲ့ဒေါက်တာရေမျိုးသိလေးညီကုန်းချုပ်သုံးသပ်ပေးစေချင်ပါတယ်ခင်ဗျာငင်းငယ်လမ်းစာပေါ်လာဖို့လုပ်တင်တာလက်တွေ့လုပ်မယ်ဆိုရင်ဖြစ်လဲဖြစ်နေတာမျိုးဘာများရှိမလဲခင်ဗျာ
အဲ့တော့ပထမဆုံးကတော့ဒီလက်ရှိဖြစ်နေတဲ့စိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးရှော့ချပြီးတော့နော်တမန်ရလုံးတိုင်းတာနဲ့စစ်ပွဲတွေရပ်ဆိုင်ဖို့ကိုဒုက္ခနဲ့လို့ကျွန်တော်အနေနဲ့ပြောအဲ့ဒီလိုဒုက္ခအတွက်ကိုဟုတ်လားဟိုအစိုးရပြတ်တော့တမတော်ကြီးတက်တက်မဟုတ်ဖဲနဲ့နော်အဲတိုင်းမှာနိုင်ငံရေးပါတီတွေတိုင်းပြည်နိုင်ငံရေးခေါင်းဆောင်တွေနောက်တိုင်းပြည်မှာခင်မဩဇာအကြီးအကဲပုဂ္ဂိုလ်တွေနဲ့နော်ချင်းချင်းရောက်ကြည့်ကြတယ်ပူပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့ပြောဥပမာဟလာရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့ဒီစီရေးပြိပခါတွေနဲ့ပတ်သက်ပြီးအဖြေရှာဖို့ကြိုးစားတဲ့နေရာမှာနော်ကျွန်တော်အမြင်အားဖြင့်တော့ရခိုင်ပြည်သူလူထုကရွေးကောက်ကြံတော်ထားတဲ့နော်စွတ်တော်ကိုယ်စားလှယ်တွေရဲ့အခမ်းအနားကဒါကိုရှေ့တန်းတင်ဖို့လိုအပ်တယ်လို့ပြောတယ်အဲ့ဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အမိဖတ်ခွဲဖြစ်တဲ့နော်ဩဃကြီးပါတဲ့ပုဂ္ဂိုလ်တွေရဲ့အခမ်းအနားကိုလေခြေတန်းတင်နိုင်လို့လိုအပ်တယ်လို့ပြောတယ်။အဲ့ဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အောက်ခြေမှာအလုံးလုံးနေတဲ့ရခိုင်ရပ်ဖက်အဖွဲ့အစည်းတွေရဲ့အခမ်းအနားကိုလေခြေတန်းတင်လို့လိုအပ်တယ်လို့ပြောတယ်။နော်အဲ့ဒီလိုခြေတန်းတင်ပြီးတော့နော်ခြေတွေ့ပြီးနိုင်ဆိုရင်ဆောင်ရွက်မှုကိုပထမအဆင့်ဆောင်ရွက်ပြင်တယ်လို့မြင်နေအဲ့ဒီလိုဆောင်ရွက်ပြီးတော့မှနောက်တစ်ဆင့်မှာနော်အစိုးရသက်မတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရှားမှာနေတိုင်းဆွေးနွေးမှုတွေကိုအစိုးရတလင်ဆောင်ရွက်ပြီးတော့ဒီတိုက်ပွဲတွေစစ်ပွဲတွေကိုအပြင်းဆုံးနော်အစိုးရတလင်ရပ်ဆိုင်နိုင်အောင်ဒီတိုင်းရှာဖော်ဆောင်နိုင်မှုအရေးကြီးတယ်ဒီကတော့သုံးသပ်ပါ
ဟုတ်ကဲ့ပါအချင်းပြည်ပြည်ဆွေးနွေးကြတဲ့မြန်မာရေးသုံးသပ်သူတွေဖြစ်တဲ့ဦးမမောင်ဆိုဒေါက်တာရေမျိုးသိန်းတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။ဆွေးနွေးတဲ့အစီအစဉ်လည်းဒီမှာပဲအဆုံးသတ်ပါရစေ။ဒီစီစဉ်ကိုတော့ယူမြန်မာပိုင်းရဲ့ဆွေးနွေးည9:00နာရီကနေ10:00နာရီချင်းနဲ့တနင်္ဂနွေနေ့မနေ့6:00နာရီကနေ9:00နာရီရေဒီယိုစီစဉ်ဒီမှာနားဆင်နိုင်လို့ယူမြန်မာပိုင်းအင်တာနက်ဆောင်နေမှာဖြစ်တဲ့ www.uanews.com နဲ့စစ်စစ်ဆောင်နေတာဒီမှာလည်းပြန်လည်နားဆင်နိုင်ရပါတယ်။ကျွန်တော်အောင်လို့ရခင်ဗျာ